လူလူအောင်ကြောင်မှုကြောင့်နှစ်30ကြာသမ္မတမူဘာရက်အုပ်ချုပ်ရေးဖေဖော်ဝါရီလကဆုံးသက်သွားခဲ့ပြီးတဲ့နောက်အီဂျစ်ပြည်သူတွေဟာပထမဆုံးပါလီမန်ရွေးကောက်ပွဲမှာတနင်္လာနေ့ကစတင်မဲပေးခဲ့ကြပါတယ်။မဲယုံမဖွင့်မီကလေးကမဲပေးမဲ့သူတွေကတန်းအရှိကြီးစီနေခဲ့ကြပါတယ်။မဲပေးသူအများပြားကဒါပထမဆုံးမဲပေးတာဖြစ်တယ်လို့ပြောကြပါတယ်။တရူရရည်မြမမကြမီကချိန်မုန်းခဲ့တာတွေရှိခဲ့ပေမဲ့မဲပေးပွဲကငြင်းငြင်းချမ်းချမ်းရှိခဲ့ပါတယ်။ထောင်ပေါင်းများစွာသောတရားသူကြီးတွေကမဲပေးပွဲကိုကြီးကြပ်နေကြတာပါ။တခြားခရိုင်ခုနှစ်ခရိုင်နဲ့အတူကိုင်ရိုနဲ့အလက်ဇန်ဒရာမြို့ကြီးတွေမှာအောက်လွတ်တော်ရွေးကောက်ပွဲကိုစခဲ့တာဖြစ်ပါတယ်။အမတ်လောင်းတစ်ယောက်ကမဲ90ရာခိုင်နှုန်းထက်ကျော်ပြီးမရခဲ့ဘူးဆိုလို့ရှိရင်ထိတ်ဆုံးမဲအများဆုံးရသူနှစ်ယောက်ထပ်ရှင်ပြန်ရမှာဖြစ်ပြီးဒီဒုတိယကြော့မဲပေးပွဲကိုတော့ဒီဇင်ဘာ9ရက်နေ့မှာကျင်းပဖို့ရှိပါတယ်။အီဂျစ်မှာရှိတဲ့ခရိုင်28ခရိုင်ဟာလည်းပထမကြော့အပြင်လိုအပ်ရင်ဒုတိယကြော့ပါမဲပေးကြရမှာမို့အောက်လွတ်တော်ရွေးကောက်ပွဲကဇန်နဝါရီလအစောပိုင်းမှာမှပြီးဆုံးမှာဖြစ်ပါတယ်။အထက်လွတ်တော်ရွေးကောက်ပွဲကတော့မတ်လ9ရက်မှာပြီးမှာဖြစ်ပါတယ်။ဒီနောက်မှာတော့လွတ်တော်နေရက်ကဖွဲ့စည်းပုံအတစ်ကိုရေးဆွဲကြမှာပါ။ဒီရွေးကောက်ပွဲရတက်လာမဲ့လွတ်တော်ဟာစစ်ကောင်စီကခံထားတဲ့အစိုးရကိုတော့ဖြုတ်ချလို့မရပါဘူး။ဖွဲ့စည်းပုံအတစ်ပေါ်လာပြီးရင်တောင်တပ်မတော်ရဲ့အနေထက်ကယခုတိုင်းရှိလိမ့်မယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်ကြီးဟူစိန်တန်တာဝီကတနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။